American ကုသရေးဝန်ကြီး Penny Briska ဟာ American ကုသရေးဝန်ကြီးဆိုင်ရာဝန်ဆောင်မှုရုံးကိုတောက်ကြံဒီကရန်ကုန်မြို့ American တန်ရုံးမှာဖွင့်လှစ်တဲ့အခမ်းအနားတွင် American ကုမ္ပဏီတွေမြန်မာနိုင်ငံမှာစီးပွားရေးလုပ်နေပုံနဲ့ပတ်သက်ပြီးတော့ဖြေဆိုခဲ့တာပါမြန်မာနိုင်ငံမှာစီးပွားရေးလုပ်ရင်းနှီးမြှုပ်နှံကြတဲ့ American စီးပွားရေးကုမ္ပဏီတွေအနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့အတိုင်းသူတို့ရဲ့လှုပ်ဆောင်ချက်တွေကိုအစီရင်ခံတင်ပြဖို့ကုမ္ပဏီတွေကိုအားပေးတိုက်တွန်းပါတယ်လို့ကုသရေးဝန်ကြီးPenny Briska ကပြောပါတယ်
US businesses are here today. They will be here tomorrow and they want to be part of the future of this country.
American company ကြီးတွေဟာအခုလုပ်ငန်းတွေလဲပတ်နေတယ်လို့နောက်အနာဂတ်မှာလည်းဆက်ပြီးတော့လုပ်သွားကြမှာပါ။ဒါကြောင့်စီးပွားရေးလုပ်ငန်းကြီးတွေဒါမှကပြည်သူတွေကြားမှာအချင်းချင်းအတူတကွဆက်ဆံပြီးဆောင်ရွက်သွားကြဖို့ဖြစ်ပါတယ်။ဒါမှသာနှစ်နိုင်ငံပြည်သူတွေအတွက်အကျိုးရှိမှာပါ။ဒါကြောင့်လေလုပ်ငန်းတွေတွင်တွင်ကျယ်ကျယ်ထိရောက်စေဖို့အတွက် American ကုသရေးဝန်ကြီးဝန်ဆောင်မှုလုပ်ငန်းရုံးကိုဖွင့်လှစ်လိုက်ပါပြီ။
US campaign for Burma USCB အဖွဲ့ဟာအမေရိကန်မှာအခြေစိုက်ပြီးမြန်မာအရေးလှုပ်ရှားလှုပ်ဆောင်နေတဲ့အဖွဲ့ပါမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံစီးပွားလုပ်ကိုင်နေတဲ့အမေရိကန်ကုမ္ပဏီတွေနဲ့ပတ်သက်ပြီးဝန်ကြီးပရက်စ်ကမပြောခင်တရက်မှာပဲ USCB အဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့တာဝန်သည့်ရင်းနှီးမြှုပ်နှံမှုဆိုင်ရာအစီရင်ခံရမယ့်လိုအပ်ချက်တွေကိုမြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့အမေရိကန်ကုမ္ပဏီတွေပွင့်လင်းမြင်သာမှုရှိရှိလိုက်နာရလားစည်းစက်တေကြစွာစီစစ်တာတွေလုပ်ရလားလက်တွေ့မှာသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုတာဝန်သိစွာစီမံခန့်ခွဲရလားဆိုတာတွေကိုသုံးသပ်လေ့လာထားတဲ့အစီရင်ခံစာပါဒီအစီရင်ခံစာကိုပြုစုရမှာအဓိကပါဝင်ခဲ့သူတူကတော့ USCB အဖွဲ့ရဲ့မူဝါဒရေးရာညွှန်ကြားရေးမှူး Rachel Wegley ပါမြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့တချို့ကုမ္ပဏီတွေဟာတိတ်ကိုတာဝန်သိတဲ့စီးပွားရေးလှုပ်ထုံးလုပ်နည်းတွေအတိုင်းလှုပ်ဆောင်နေပေမဲ့အဲ့ဒီလိုမလုပ်တဲ့ကုမ္ပဏီအများအများရှိနေတယ်လို့ Rachel ကထောက်ပြပါတယ
်. Then there's another group of companies who did not even submit reports. So we didn't grade them in this edition, but there are companies that have
အစီရင်ခံစာတော့မတင်တဲ့ကုမ္ပဏီတွေရှိပါတယ်. ဒေါ်လာ5သိန်းရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေရှိပေမဲ့လည်းသူတို့ဟာတကယ်တမ်းကျတော့အစီရင်ခံစာတော့မတင်သေးပါဘူး. ဒါကတိတ်ကိုပြဿနာကြီးတယ်လို့ကျမတို့မြင်ပါတယ်. American company တွေဟာမြန်မာနဲ့စံနှုန်းစံနှားတွေအတိုင်းလုပ်နေကြတယ်လို့ဝန်ကြီးကပြောတယ်ဆိုတော့ဒါကရည်စရာတစ်ခုလို့ပါပဲ။ဘာကြောင့်လဲဆိုတော့သူတို့ကတရုတ်ကုမ္ပဏီတွေထက်စံနှုန်းစံနှားပိုမြင့်တယ်ဆိုတာကတော့မှန်တာပေါ့ရှင်။ဒါမဲ့လည်းပို့ပြီးတော့တိုးတက်အောင်လုပ်လို့ရတာတွေအများကြီးရှိနေပါသေးတယ်။ရေနံနဲ့သဘာဝတန်ခွေလုပ်ငန်းမှာလုပ်နေတဲ့ကုမ္ပဏီတွေကိုကြည့်မယ်ဆိုရင်သူတို့နဲ့လက်တွဲလုပ်နေတာဘသူတွေဆိုတာကိုတော့မပြောပါဘူး။စည်းစက်တေချာစွာစီစစ်တာမျိုးမလုပ်သလိုလူခွင့်ရေးစံနှုန်းတွေကိုလည်းမလိုက်နာတာတွေတော့မှရှိပါသေးတယ်။
ဝင်းကြီးပရစ်ကဟာမြန်မာဆွေရတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်မှာလဲအခြေခံအဆောက်အအုံငါအဆောက်ရင်ဆိုင်နေရတဲ့စင်ခေါ်မှုအခက်အခဲတွေအမေရိကန်ပြည်ထောင်စုကရင်းနှီးမြှုပ်နှံနိုင်ရေးအခြေအနေစတာတွေကိုပုံပွင့်လင်းလင်းဆွေးနွေးခဲ့တယ်လို့လည်းပြောခဲ့ပါတယ
်။ Then we've also talked very frankly about what are the challenges and what are continued reforms that need to occur.
ဘလို့စင်ခေါ်မှုတွေရှိနေတယ်လဲဘလို့ပြုရင်ပြောင်းလဲမှုတွေတိုးပြီးလုပ်သွားဖို့လိုအပ်တယ်လဲတရားဥပဒေစိုးမိုးရေးလားပွင့်လင်းမြင်သာမှုလားဥပဒေမူပေါင်းသတ်မှတ်ရေးလားဥပဒေပြဋ္ဌာန်းရေးလားဥပမာဗန်ဥပဒေနှစ်ဖက်ညှိနှိုင်းရေးထောက်ပို့ရေးပိုင်းလုံထုံးလုံနီးစတာတွေကိုပြုပွင့်လင်းလင်းဆွေးနွေးနိုင်ခဲ့လို့အကျိုးရှိပါတယ်စီးပွားရေးတိုးတက်ဖို့အမေရိကန်ဘက်ကအကူအညီပေးနိုင်အောင်လဲတွန်းအားပေးပံ့ပိုးသွားမယ်လို့လည်းပြောပါတယ်စီးပွားရေးလုပ်ငန်းတွေဒါမှကပြည်သူတွေအတွက်ပါအကျိုးရှိစေဖို့ဆောင်ရွက်သွားမယ်လို့လည်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ
်အမေရိကန်ကုမ္ပဏီတွေအနေနဲ့စင်ကာစာတင်ပြရေးလှုပ်ဆောင်မှုအတွက်အရင်အမြင့်အလုံးလောက်ရှိတယ်လို့သူတို့အနေနဲ့အကောင်းမြင်ထားကြောင်း USCB အဖွဲ့က Rachel Wegley ကပြောပါတယ
် We are optimistic that companies do have the time and resources to fulfill these reporting requirements.
ကုမ္ပဏီတွေအနေနဲ့အစီရင်ခံစာတင်ပြရေးလှုပ်ဆောင်မှုအတွက်အရင်အမြင့်အလုံးလောက်ရှိတယ်လို့ကျမတို့အကောင်းမြင်ပါတယ်။ကျမတို့ရဲ့ရည်ရွယ်ချက်ကတော့ဒီကုမ္ပဏီတွေအနေနဲ့တာဝန်သိတဲ့ရင်းနှီးမြှုပ်နှံသူတွေဖြစ်လာပြီးတော့မြန်မာနိုင်ငံလိုမျိုးပတ်ဝန်းကျင်မျိုးမှာကောင်းမွန်တဲ့စီးပွားရေးလုပ်ငန်းတွေကိုပုံစံချစေဖို့ဖြစ်ပါတယ်။ဒါကအစီရင်ခံစာပြုစုတာမှကျမတို့ရဲ့အရွယ်ချက်ပါပဲရှင်
။တကယ်ကတော့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာစီးပွားရေးလုပ်ရင်းနှီးမြှုပ်နှံခွင့်ရတာနှစ်နှစ်နီးပါးပဲရှိပါသေးတယ်။လွန်ခဲ့တဲ့ဆယ်စုနှစ်သုံးစုနီးပါးကြာကာလအတွင်းမြန်မာစီးအစိုးရအဆက်ဆက်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတန်ခတ်အရေးယူတဲ့အနေနဲ့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာစီးပွားရေးလုပ်ရင်းနှီးမြှုပ်နှံခွင့်မပြုဘူးဆိုပြီးပိတ်ပင်ထားခဲ့တာပါ။2012ဇူလိုင်လမှာတော့အမေရိကန်ဘဏ္ဍာငွေကြေးပိုင်းဝန်ဆောင်မှုတွေမြန်မာနိုင်ငံကိုမပေးဖို့ပိတ်ပင်ထားတာကိုဖြေလျော့ပြီး15နှစ်တွင်ပထမဆုံးအကြိမ်ဖြစ်အမေရိကန်ရင်းနှီးမြှုပ်နှံမှုအသစ်တွေလုပ်ဖို့ခွင့်ပြုပြီးတော့လမ်းပြန်ဖွင့်ခဲ့ပါတယ်။စက်တင်ဘာနဲ့အောက်တိုဘာလတွေမှာကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ် EDB နဲ့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF တို့လိုနိုင်ငံတကာဘဏ္ဍာရေးနဲ့ငွေကြေးအဖွဲ့အစည်းတွေအနေနဲ့မြန်မာနိုင်ငံကိုအကူအညီတွေပြန်ပေးရေး အမေရိကန်ကစတင်ထောက်ခံခဲ့ပါတယ်။နိုဝင်ဘာလမှာမြန်မာနိုင်ငံကကိုပစ္စည်းတွေအမေရိကန်စီမတင်သွင်းမှုပိတ်ပင်ထားတာကိုဖြေလျော့ပေးခဲ့ပါတယ်။ဒါပေမဲ့လည်းကြောက်တံပရများနဲ့တွင်းထွက်ပစ္စည်းတွေတော့မပါသေးပါဘူး။2023ခုနှစ်ဖေဖော်ဝါရီလမှာမြန်မာနိုင်ငံကအဓိကဘဏ်ကြီး၄ခုမှာအမေရိကန်နိုင်ငံသားတွေငွေစင်းဖွင့်ခွင့်အပအဝင်တခြားဘဏ်နာငွေကြေးပိုင်းဝန်ဆောင်မှုတွေလှုပ်ဆောင်မှုခွင့်ပြုခဲ့ပါတယ်။မေလမှာအမေရိကန်နဲ့မြန်မာနိုင်ငံအကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုမူပေါင်းဆိုင်ရာသဘောတူညီချက် TIFA ကိုလက်မှတ်ရေးထိုးခဲ့ကြတာကြောင့်ကွန်တွယ်ရင်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စရပ်တွေမှာဆက်လက်ဆွေးနွေးပြီးပူးပေါင်းဆောင်ရွက်ဖို့လမ်းပွင့်သွားပါတယ်။တခါမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုစိတ်ဝင်စားတဲ့အမေရိကန်ကုမ္ပဏီတွေကိုထောက်ပံ့ကူညီနိုင်ရေးပထမခြေလှမ်းဖြစ်ပြည်ပပုဂ္ဂလိကရင်းနှီးမြှုပ်နှံမှုကော်ပိုရေးရှင်း OBIC နဲ့မြန်မာနိုင်ငံအကြားရင်းနှီးမြှုပ်နှံမှုမြင့်တင်အားပေးရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဇူလိုင်လမှာတော့မြန်မာလူမျိုးရေးနဲ့ဒီမိုကရေစီဥပဒေအရထွေထွေကုန်ပစ္စည်းတင်သွင်းခွင့်ကန့်သက်ထားတာတက်တန်းကုန်သွားတဲ့အတွက်မြန်မာနိုင်ငံကကုန်ပစ္စည်းအများစုအမေရိကန်စီပြန်တင်သွင်းခွင့်ရခဲ့ပါတယ်။2024ဖေဖော်ဝါရီလမှာမြန်မာနိုင်ငံစီတင်ပို့တဲ့အမေရိကန်ကုမ္ပဏီတွေအတွက်ကာလာတူနဲ့ကာလာလတ်ချင်းငွေနဲ့ချင်းငွေအမကန်ချက်တွေကိုအမေရိကန်ပို့ကုန်သွင်းကုန်ပိုင် Exim ကစပြီးကမ်းလှမ်းခဲ့ပါတယ်။အခုနောက်ဆုံးကတော့မြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့အမေရိကန်ကုမ္ပဏီတွေကိုအကူအညီပေးဖို့ပထမဆုံးပြည်ပကူတန်းရောင်းဝယ်ရေးဝန်ဆောင်မှုရုံးကိုဖွင့်လှစ်ခဲ့တာပါပဲ။တခါလှုပ်ဆောင်နေဆဲဖြစ်တဲ့ကိစ္စတစ်ခုကတော့ GSP လို့ခေါ်တဲ့အထူးအခွင့်အရေးပေးအစီအစဉ်ထဲမှာထည့်သွင်းဖို့မြန်မာနိုင်ငံအကျိုးဝင်ချင်းရှိမှရှိဆိုတာကိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ USDR ကလေ့လာသုံးသပ်နေတာပဲဖြစ်ပါတယ်။2024ခုနှစ်ဧပြီလ30ရက်နေ့အထိဆိုရင်မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာ 243.6 တန်းရင်းနှီးမြှုပ်နှံမှုအမေရိကန်ကုမ္ပဏီတွေကစီစဉ်ထားပြီးအမေရိကန်ကမြန်မာနိုင်ငံစီတင်ပို့ကုန်ပမာဏဟာ2010ပြည့်နှစ်မှာဒေါ်လာ 9.8 တန်းပဲရှိခဲ့ရာကနေ2023ခုနှစ်မှာဒေါ်လာ 145.8 တန်းအထိတိုးသွားခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။